ဧပြီလ၁ရက်နေ့မှာအွန်လိုင်းကနေကျင်းပမယ်ဘင်္ဂလားပင်လယ်အော်နည်းပညာနဲ့စီးပွားရေးကဏ္ဍပေါင်းစုံပူးပေါင်းဆောင်ရွက်မှုအဖွဲ့ဘင်းစတက်စီဝေးကိုတက်ဖို့ဥက္ကဋ္ဌမောင်ဝင်ကိုတီဝီနိုင်ငံကဖိတ်ကြားခဲ့တာကိုလက်မခံနိုင်တာကြောင့်အခုလိုကန့်ကွက်ဆန္ဒပြကြတာလို့ဥဆောင်ဆန္ဒပြသူတဦးဖြစ်တဲ့ကိုရင်အေးကပြောပါတယ်။
ကျွန်တော်တို့ဒီဘင်းစတက်ကတော့ဒီနေ့တင်လို့ဒါကျွန်တော်ဒီဘင်္ဂလားဧရိယာလို့ဒီဘင်္ဂလားပင်လယ်မှာဖြစ်တဲ့တိုင်းပြည်ကိုကျွန်တော်ဘင်္ဂလားဒေ့ရှ်ပါတယ်၊ဖိလင်းကပါတယ်၊အိန္ဒိယပါတယ်၊ဘမ်းမာပါတယ်၊မြန်မာပါတယ်၊နောက်ကျွန်တော်ယူရီးယားပါတယ်၊ပြီးကျရင်ကျွန်တော်ဘူတန်လို့ဒီပေါ်လို့ပါတယ်။အဲ့ဒီနိုင်ငံတွေအားလုံးဖြစ်တဲ့ဒေသတွေမှာတို့ပြည်သားတွေကိုဆွဲထားတဲ့ပြည်တော်ဖြစ်တယ်ကျွန်တော်တို့ဒီလိုဖြစ်နေတာဖြစ်ပါတယ်။ဒီနေ့မှာတို့ကဒီတရားအာဏာသိရတဲ့တရားမဝင်အာဏာသိရတဲ့အိုးကြီးရဲ့ခေါင်းဆောင်ကိုဒီလိုတော့ဖိတာကြီးသာဖြစ်ပါတယ်။အဲဒါကြောင့်ကျွန်တော်တို့ကအပြီးဒီလိုအပြီးရောင်းနေတာတရားမဝင်ပါဘူးဒီလိုကတရားထားတာပေါ့ဘူး။ဒီကတော့ဒီလိုဆိုရတဲ့ညာသာဖြစ်ပါတယ်။အဲဒီလိုဒီမှာတရားအာဏာသိတာဖြစ်ပါတယ်။ဒါကြောင့်ဒီလိုမဖိတာနဲ့ဒါကဒီလိုပြောထားတဲ့ဒီလိုဆိုပြလိုက်ဆိုကျွန်တော်ကတော့ဒီလိုဒီလိုတရားကြီးကိုကျွန်တော်ပြန်ပြရတယ်သူကြီးတာ
အခုလိုဥက္ကဋ္ဌမောင်လင်ကိုအစည်းအဝေးဖိတ်ကြားတာကိုကန့်ကွက်ရှုတ်ချတဲ့အပြင်တီဝီလင်ကနိုင်ငံရေးဝန်ကြီးစီကိုလည်းအမေရိကန်ရောက်မြန်မာတွေကအိတ်ဖွင့်ပေးစာတစ်စောင်ပေးပို့ခဲ့ပါတယ်။ဒီစာမှာစစ်ကောင်စီကနိုင်ငံရေးဝန်ကြီးအဖြစ်ခန့်ထားသူဥက္ကဋ္ဌမောင်လင်ကိုအစည်းအဝေးတက်ရောက်ဖို့ဖိတ်ကြားထားတာကိုလက်မခံကြောင်းနဲ့ CRPH ကခန့်အပ်ထားတဲ့နိုင်ငံရေးဝန်ကြီးကသာအတိအမှန်ပြုပြီးတော့ဖိတ်ကြားဖို့တိုက်တွန်းထားပါတယ်။
But the UN Security Council and the UN Human Rights Council have denounced the hundreds of violence against the peaceful protesters.
ဒီခွင့်ပေးစာကိုတန်ယုံကလူကိုယ်တိုင်လက်မခံခဲ့တာကြောင့်တန်ယုံရှေ့မှာစာကိုဖတ်ပြခဲ့ကြပြီးတော့စာကိုတော့စာတိုက်ကနေပေးပို့သွားမယ်လို့ကိုရင်အေးကပြောပါတယ
်။ဒီကတော့ကျွန်တော်ဒီစီးပင်းကဒီခေတ်မှာသူတို့ရဲ့ဒီအဲ့ကြဥပဒေအစင်းနဲ့သူတို့ဒီစီးပင်းမှာစီးပင်းမှာဒီမှာပုဂ္ဂလိုက်ထုတ်ပေးတာလို့အဲ့ဒါကိုကျွန်တော်တို့ကဥက္ကဋ္ဌမောင်လေးစာဥက္ကဋ္ဌမောင်လေးဒီတရားဝင်ဆက်နာပေးဖို့ရှိတဲ့အဲ့ဒါစနေနေ့ဖြစ်တယ်။ဒီလိုပဲပြပနေတယ်မို့ဒီလိုပဲပြပနေတယ်မို့ဒီလိုရေကတိကနာမပေါ့ဘူး။ဒါကြောင့်ဒီလိုရေကဘလဲဒီလိုဆားတဲ့
ဒီစည်းဝေးကိုတက်ဖို့ဘင်္ဂလားဒေ့ရှ်၊ဘူတန်၊အိန္ဒိယ၊နီပေါ်၊တီဝီလင်ကာ၊မြန်မာနဲ့ထိုင်းနိုင်ငံရေးဝန်ကြီးတွေကိုဖိတ်ကြားထားပါတယ်။ဒေါက်ဆန်စုကြည်ဦးဆောင်တဲ့ရွေးကောက်ခံအစိုးရကို February 1ရက်နေ့မှာအာဏာသိမ်းဖြုတ်ချခဲ့တဲ့စစ်ဖက်အုပ်ချုပ်ရေးကောင်စီကိုနိုင်ငံတကာကတရားဝင်အသိအမှတ်ပြုတာမရှိသေးပါဘူး။ဒါပေမဲ့လည်းဥက္ကဋ္ဌမောင်လွင်ဟာဒေသရင်းနိုင်ငံရေးဝန်ကြီးတချို့နဲ့လူကိုယ်တိုင်ရောအွန်လိုင်းကပါတွေ့ဆုံတာတွေရှိပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာတလကျော်လာနေပြီဖြစ်ပေမဲ့နိုင်ငံအဝန်းဆန္ဒပြပွဲတွေဆက်ပြီးတော့ပေါ်ပေါက်နေသေးသလိုပြည်ပရောက်မြန်မာနိုင်ငံသားတွေလည်းတက်ဆိုင်ရာတန်ယုံတွေရှိနေတခြားနေရာတွေမှာဆန္ဒပြပွဲတွေဆက်တိုက်ပြုလုပ်နေကြပါရဲ့ရှင်။